ူလသမဂ္ဂထွေထွေညီလာခံခရစ်ရှယ်ကော်မတီခေါ်နိုင်ငံကိုယ်စားပြုမှုအရေးစီစစ်ရွေးချယ်ရေးကော်မတီဆုံးဖြတ်ချက်အရမြန်မာနိုင်ငံကိုယ်စားလှယ်ဖြစ်ဆက်တာဝန်ယူခွင့်ရလိုက်တာကမြန်မာပြည်သူတွေရဲ့အသံကိုနိုင်ငံတကာအသိုင်းအဝိုင်းကြားဖော်ထုတ်တင်ပြခွင့်ဆက်ရလိုက်တာလို့သံတမန်ကြီးဦးကျော်မိုးထွန်းကပြောပါတယ်မြန်မာစစ်ကောင်စီကိုရေးယူဖို့ပုံမပြင်းထန်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေချမှတ်နိုင်ရေးဆက်ကြိုးပမ်းသွားမယ်လို့လည်းသူကဆိုပါတယ်။တမကြီးဦးကျော်မိုးထွန်းကိုဗီဒီယိုမြန်မာပိုင်းကမိတ်သက်စင် Zoom ကနေတိတက်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။တမကြီးဦးကျော်မိုးထွန်းကိုဒီလက်ရှိရာဒုနေရာမှာဆက်ပြီးတော့ထားပြီးတော့ဒီနောက်ထပ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တစ်ကိုရွေးချယ်ဖို့ကိစ္စကိုဆိုင်းငံ့ဖို့အတွက်ဒီ Credential Committee လို့ခေါ်တဲ့ဒီကုလသမဂ္ဂထွေထွေညီလာခံရဲ့နိုင်ငံအသီးသီးကိုယ်စားလှယ်ရွေးချယ်ရေးကော်မတီကမကြာသေးခင်တုန်းကကြေညာလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကအတမတ်ကြီးရဲ့လက်ရှိလုံဆောင်နေမှုတွေပေါ်မှာဘလို့အကျိုးတရားမှုတွေရှိပါလဲရှင
်။ကျေးဇူးများပါတယ်မာရဲဒီမေကွန်မေးတဲ့အဖြစ်ကြောင့်လေအားလုံးသိတဲ့အတိုင်းပြီးခဲ့တဲ့ဆက်ရှိနေတာပေါ့နော်ကျွန်တော်တို့ဒီမှာကုလသမဂ္ဂအထွေထွေညီလာခံမျက်နှာအစုံကြီးအစည်းအဝေးကိုကျင်းပခဲ့ပြီးတော့အဲ့ဒီမှာ credentials committee ကနေပြီးတော့သူ့ရဲ့အစီအစဉ်စာကိုတင်ပြပြီးတော့ဟိုအတည်ပြုခဲ့တယ်ပေါ့နော်အဲဆိုတော့အစီအစဉ်စာလည်းအလုံး publicly ထုတ်ပြန်ခဲ့ပြီးသားဖြစ်တဲ့အတွက်ကြောင့်ပေါ့နော်အစီအစဉ်စာရဲ့ဆုံးဖြတ်ချက်လည်းအလုံးတွေ့ပြီးဖြစ်ပါပါအဲဆိုတော့အစီရင်ခံစာကတော့ပြန်ကြည့်လိုက်တယ်ဆိုရင်ဆုံးဖြတ်ချက်ကတော့မနစ်ကဆုံးဖြတ်ခဲ့တဲ့အတိုင်းပေါ့နော်အဲ့စာသားအတိုင်းတုံးထားတာကိုပဲတွေ့ရတယ်ပေါ့နော်ဒါကြောင့်ကျွန်တော်ဒီမှာလုပ်ငန်းလှုပ်ဆောင်နေတဲ့အပေါ်တွေမှာဘယ်လိုထိခိုက်မလဲဘယ်လိုတက်ရောက်မှုရှိမလဲလို့မေးမြန်းချက်နဲ့ပတ်သက်ရင်တော့မနစ်ကလည်းဒီလိုဆုံးဖြတ်ပြီးသားတာဖြစ်တယ်မနစ်ကမှာတော့ကျွန်တော်ပေါ့နော်တောက်လျှောက်80အဲဒီခုနှစ်ချိန်မြောက်အစည်းအဝေးမှာတောက်လျှောက်ကျွန်တော်ဟိုပေါ့နော်ဒီ UN မှာလုပ်တဲ့အစည်းအဝေးတွေပါဝင်တက်ရောက်တယ်ပြီးတော့လိုအပ်တဲ့ခေါင်းစဉ်တွေအောက်ကနေပြီးတော့မိန့်ခွန်းပြောကြားမှုတွေလုပ်ခဲ့ပေါ့နော်ဒါကြောင့်အခုလိုပဲပေါ့နော်ဒီ88ချိန်မြောက်ကတကယ်တကယ်တော့ဒီပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့တည်းကစထားပြီးသားပေါ့နော်ဒါကြောင့်ဒီအဲ့ဒီစထားတဲ့အချိန်မှာပဲကျွန်တော်တို့ဒီမှာပြမကော်မတီအစည်းအဝေးတွေပေါ့နော်တောက်လျှောက်လုပ်နေရှိတယ်အဲ့ဒီမှာလည်းမိန့်ခွန်းတွေပေါ့နော်လိုအပ်တဲ့နေရာတွေမှာမိန့်ခွန်းတွေဝင်ရောက်ပြောကြားဆိုခြင်းရှိတယ်ပေါ့နော်ဒါကြောင့်ဟိုမနစ်ကအတွေ့အကြုံပေါ့အခြေပြုပြီးတော့ပြန်ပြောရင်တော့ကျွန်တော်ဒီမှာတာဝန်ထမ်းဆောင်နေတဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်တာဝန်တွေပေါ့နော်အဲဆက်လက်ပြီးတော့တာဝန်ထမ်းဆောင်သွားဖို့ရှိပါမယ်ပေါ့နော်ဒါကြောင့်တစ်လက်စာလေးပေါ့နော်ကျွန်တော်ဖြည့်ဆက်ပြီးတော့ပြောရတယ်ဆိုတော့ကျွန်တော်ဒီမှာမြန်မာနိုင်ငံကိုစားပြုပြီးတော့ကုလသမဂ္ဂမှာတာဝန်ထမ်းဆောင်နေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်တို့အမြဲတမ်းပြောနေတဲ့အဓိကရည်ရည်ချက်ဖြစ်တဲ့ပေါ့နော်ဒီစကားစာရဲ့ဒီစစ်ကောင်စီရဲ့ပေါ့နော်သူတို့အလိညာတွေဟို misinformation တွေ disinformation တွေကိုဒီကုလသမဂ္ဂမှာလာရောက်မပြောကြားနိုင်ဖို့အတွက်ကိုတော့ကျွန်တော်တို့ဟိုပိတ်ဆက်လက်ပြီးတော့ဗောနော်ဟန်တားနိုင်တဲ့အနေအထားရှိတယ်လို့ဗောနော်သူတို့ကိုစားပြုမှုကိုလည်းကျွန်တော်တို့ဟန်တားနိုင်တဲ့အနေအထားရှိမယ်ဒီချိန်ထဲမှာပဲအဲကျွန်တော်တို့ပြည်သူတွေရဲ့အတန်ပြည်သူတွေရဲ့စံနာကိုဗောနော်ဒီမျက်နှာစာအနေတစ်ဆင့်နိုင်ငံတကာအတိုင်းအတာသိရှိအောင်တော့ဗောနော်အရင်နှစ်တွေကအတိုင်းအဲဆက်လက်ဆောင်ရွက်သွားနိုင်တယ်လို့တော့ယုံကြည်ပါတယ်အဲ့လိုလည်းဆောင်ရွက်သွားဘို့ကိုလည်းစီစဉ်ထားပါတယ်ပေါ့နော်ဒါကြောင့်ပြည်သူတွေကိုကျွန်တော်အခုမေးခွန်းကနေတစင်အသိပေးချင်တာတော့ပြည်သူတွေရဲ့အတန်ပြည်သူတွေရဲ့စံတော့ပေါ့နော်ကျွန်တော်အတတ်နိုင်ဆုံးမြန်မာအမြဲတမ်းကိုယ်စားလှယ်တယောက်အနေနဲ့ဒီကုလသမဂ္ဂစင်ကြီးကနေနိုင်ငံတကာကိုသိရှိအောင်ပေါ့နော်ဆက်လက်ပြီးတော့အသိပေးပြောကြားသွားနေပါမယ်လို့လည်းပြည်သူတွေကိုဒီကနေတစင်အသိပေးချင်ပါတယ်ခင်ဗျဟုတ်ကျေးဇူးများကြီးတင်ပါတယ်
ဟုတ်ကဲ့ပါရှင်